bend but never break me, 'cause it only serves to make me more determined to achieve.
It's a pleasure to address you all today on the occasion of the first United Nations International Day of Women and Girls in Science. The observance of this day provides an occasion to come together, to champion and promote the need for more participation of women and girls.
ဒီညမှာမြို့မြင့်နဲ့မိန့်ခလိမြားဆိုင်ရာနိုင်ငံတကာနေ့ကိုကုလသမဂ္ဂကကျင်းပခဲ့တဲ့ပထမအုပ်ဆုံးခန်းနာမှာအခုလိုမိကွန်းပြောကြားခွင့်ရတဲ့အတွက်ကျေးဇူးတင်လှပါတယ်။ဒီနေ့မှာတက်ရောက်လာကြသူတွေအနေနဲ့မြို့မြင့်နဲ့မိန့်ခလိငယ်တွေကိုသိပ္ပံနဲ့ဤပညာအခန်းကဏ္ဍမှာအမျိုးသမီးတွေပါဝင်ခွင့်ရရှိရေးအတွက်စူပေါင်းကြိုးပမ်းကြရမှာဖြစ်ပါတယ်။ဒါကြောင့်လေဒီအမှတ်တရနေ့မှာကျမတို့အနေနဲ့မြို့မြင့်တွေနဲ့မိန့်ခလိငယ်တွေကိုသိပ္ပံနဲ့ဤပညာမှာကဘာတမားလက်တွေဘယ်လိုပညာစီးပုခွင့်ပေးနိုင်မလဲ။ဘယ်လိုအလုပ်ကံတွေဖန်တီးပေးနိုင်မလဲဆိုတာကိုလည်းဝိုင်းဝန်းစဉ်းစားပေးကြပါစို့လို့မော်တန်နိုင်ငံအမျိုးသမီးသမ္မတမာရီလူဝီကယ်လရိုပရီကာကဖေဗရူလာ7ရက်နေ့ကကုလသမဂ္ဂမှာကျင်းပခဲ့တဲ့သိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးတွေဆိုင်ရာနိုင်ငံတကာနေ့အခမ်းအနားမှာခုလိုပြောကြားသွားတာဖြစ်ပါလေ။ကုလသမဂ္ဂကနေအခုလို International Day of Women and Girls in Science ဆိုတဲ့ထိမ့်မှန်နေ့ကိုဖေဗရူလာ7ရက်နေ့အဖြစ်တရားဝင်သတ်မှတ်ပြီးဒီနေ့ဟာပထမအဦးဆုံးအထိမ့်မှတ်ကျင်းပတဲ့နေ့ပဲဖြစ်ပါလေ။မော်တူအမျိုးသမီးသမရဟာသိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဆိုင်ရာနိုင်ငံတကာနေ့သတ်မှတ်ပြီးဖို့အဆိုပြုတင်သွင်းခဲ့သူဒီနေ့တူဦးပါဝင်ဖြစ်ပါတယ်သူက
This International Day of Women and Girls in Science presents us with an opportunity to consider that role more deeply to explore what must be done in light of the world.
ဒီညမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဆိုင်ရာနိုင်ငံတကာနေ့ဟာစိုးရင်ပွေရာတရားဖြစ်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေသိပ္ပံပညာမှာခွဲခြားဆက်ဆံခံရမှုပြဿနာကိုဖြေရှင်းနိုင်ရေးကြိုးပမ်းမှုအတွေ့ခွင့်လန်းတရက်ကိုဖန်တီးပေးရရောက်ပါတယ်အထူးသဖြင့်သိပ္ပံပညာစီးပူးရေးနှင့်သူတည်သနာပြုစုမှုခွင့်လန်းတွေပဲဖြစ်ပါတယ်ဥရောပကော်မရှင်ကထုတ်ပြန်တဲ့စီးရင်စရာတွေရဥရောပသမဂ္ဂနိုင်ငံတွေမှအမျိုးသမီးတွေဟာအဆင့်မြင့်ပညာရေးရဲ့အဆုံးဖြတ်ပေးနိုင်မယ့်ရာထူးတွေမှာခန့်အပ်ခံရမှုကနေပါနေတာတွေ့ရပါတယ်တခြားနိုင်ငံတွေမှာလည်းခုလိုလွှမ်းမိုးနိုင်မယ့်ရာထူးတွေမှာအမျိုးသမီးတွေပါဝင်နိုင်မှုက45ရာခိုင်နှုန်းကနေ17ရာခိုင်နှုန်းအထိအမျိုးမျိုးကွဲပြားနေတာတွေ့ရပါတယ်။တခြားကမ္ဘာနိုင်ငံတွေမှာလည်းအခြေအနေဟာအလားတူပါပဲ။အချို့နိုင်ငံတွေမှာဆိုလုံးဝကိုမရှိကြတာတွေ့ရပါတယ်။ဒါကြောင့်မို့သိပ္ပံပညာနဲ့ပတ်သက်ပြီးပညာရေးသုတေသနနဲ့အဆုံးဖြတ်ပေးနိုင်မယ့်ရာထူးတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဦးစားပေးလှုံ့ဆော်ရမှာဖြစ်ပါတယ်လို့မော်တမရမာရီလူဝီကလရိုပရီကာကပြောကြားသွားတာဖြစ်ပါတယ်။သိပ္ပံပညာဆိုင်ရာလောကမှာမြို့သမီးတွေပါဝင်တဲ့အခန့်ကဏ္ဍကဘယ်လိုရှိပါသလဲ။ခရီးရေဘူးရအဖြစ်တိုးတက်လာတယ်လို့ဆိုပေမဲ့တင်းချာအင်ဂျင်နီယာကွန်ပျူတာပညာရပ်တွေမှာတော့နေပါနေသေးတာတွေ့ရပါတယ်။ကမ္ဘာတစ်ဖက်မှာသိပ္ပံပညာမှာသုတေသနပြုစုမှုမှာဆိုအမျိုးသမီးတွေပါဝင်မှုဟာ28ရာခိုင်နှုန်းရှိပြီးမြောက်အမေရိကတိုင်းနဲ့ဥရောပမှာဆိုရင်32ရာခိုင်နှုန်းရှိတာတွေ့ရပါတယ်။ဒါကြောင့်လေခုလိုသိပ္ပံပညာမှာမြို့သမီးတွေပါဝင်မှုနေပါတဲ့အချက်နဲ့ပတ်သက်လို့မြို့သမီးသိပ္ပံပညာရှင်ရှေ့ဆောင်တွေကသတိပေးခဲ့ကြပါတယ်။ Jocelyn Bell Burnett ကတော့ Astrophysics ယူပပြည်သားပညာရှင်တူဖြစ်ပါတယ်။သူက TEDx နေလာကမှမကြသေးမီကပြောကြားသွားတာကတော့
We need all the talent there is. We need all the bright ideas there are as well.And we cannot
ကျမတို့အနေနဲ့ကျွမ်းကျင်ပညာရှင်တွေရနိုင်သလောက်လိုအပ်နေပါတယ်။အတွေ့အခေါ်အကြံဉာဏ်ကောင်းတွေကိုလည်းလိုအပ်ပါတယ်။ဒါကြောင့်လည်းကမ္ဘာလူဦးရေတဝက်နီးပါးရှိတဲ့အမျိုးသမီးတွေကိုခြံထားလို့မဖြစ်နိုင်ပါဘူးရှင်
။ဒီချိန်ထဲမှာပဲ STEM လို့ဒုကောက်ခေါ်တဲ့ Science, Technology, Engineering နဲ့ Math ဆိုတဲ့သိပ္ပံနည်းပညာ Engineer နဲ့တင်းချာပညာရပ်တို့နဲ့ပတ်သက်လို့လေအင်မီရောကအမျိုးသမီးတွေပုံမပါဝင်လောက်ကိုင်းနိုင်စီဖို့မိန်းကလေးတွေကိုငယ်ရွယ်တဲ့ဘဝအထဲကအပီးရေးကိုလည်းထောက်ခံခဲ့တာဖြစ်ပါတယ်။သမရဥပမာက
Girls for example we don't lift up models
မိန်းကလေးငယ်တွေကိုအသက်အရွယ်နည်းနည်းကလေးကသိပ္ပံနဲ့နည်းပညာမှာစိတ်ဝင်စားမှုရှိစေဖို့အပေးထောက်ခံတာနေပါနေသေးတာတွေ့ရပါတယ်သိပ္ပံနဲ့နည်းပညာအင်ဂျင်နီယာနဲ့စင်ရှာပညာရပ်တွေမှာမိန်းကလေးငယ်တွေအားကြအတူယူရမယ်အောင်မြင်တဲ့အမျိုးသမီးရှေ့ဆောင်တွေရှိဖို့လိုအပ်ပါတယ
်အမေရိကန်ပြည်ထောင်စုမှာသိပ္ပံနဲ့နည်းပညာအင်ဂျင်နီယာနဲ့တင်ချာဘာသာရပ်တွေကိုစီးပူးနေကြတဲ့အထက်တန်းကျောင်းသူ၄သိန်းလောက်ထံကစစ်တမ်းကောက်ခံရမှာတော့လေးရာခိုင်နှုန်းလောက်ကသာ သူတို့တွေအားကျအတူယူနိုင်မယ့်သူတို့ကိုမြေတောင်မြှောက်ပေးနိုင်မယ့်မြို့သမီးသိပ္ပံပညာရှင်တွေသူတို့အတွက်ရှိတယ်လို့ဖြေကြားခဲ့တာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာသိပ္ပံပညာတွေစီးပူးနေတဲ့မြန်မာအမျိုးသမီးတွေလည်းရှိပါတယ်။သူတို့ရဲ့အတွေ့အကြုံတွေကဘယ်လိုရှိပါသလဲ။တီရီလင်းကတော့ Georgia Region စက္ကသိုလ်မှာဦးနောက်နဲ့အာယုံကျော်သိပ္ပံဆိုင်ရာပါရဂူဘွဲ့ကိုစီးပူးခဲ့သူဖြစ်ပါတယ်။ပါရဂူဘွဲ့ယူရတဲ့အတွေ့အကြုံနဲ့ပတ်သက်လို့သူရဲ့ပြောကြားချက်က
ဒီ American ပြည်သူကိုစတဲ့လာတဲ့အချိန်မှာဒီမှာဆယ်တန်းနေစပြီးတော့တက်တယ်ပေါ့နော်အဲ့မှာဒီ high school မှာ biology ကိုပထမဆယ်ဝင်လာပြီးတော့ဒီတက္ကသိုလ်လည်းရောက်ကော undergrad ပေါ့နော် undergrad လည်းရောက်ကော science အကြောင်းနေပို့ပြီးဖတ်ဖြစ်တယ်ပို့ပြီးဖတ်ဖြစ်ပြီးတော့ဒီအဓိကဒီ neuroscience နဲ့ပတ်သက်တဲ့ research တွေတကင်းနေတယ်မှာပါတာလို့ဒီ popular science ကိုအရင်ဖတ်ဖြစ်တာပေါ့နော်အဲဒီကနေစပြီးတော့တကယ် science ကိုပို့ပြီးစိတ်ဝင်စားလာ
စိတ်
ဝင်စားလာပြီးတော့ခြားဒီ undergrad မှာလည်းတခြား research program တစ်ခုနှစ်ခုလုပ်ဖြစ်တယ်ပေါ့နော်လုပ်ဖြစ်ပြီးတော့ now ဒီ grad school ကိုဒီ neuroscience program တွေကိုရှောက်ဖြစ်သွားတာပေါ့နော်ဒီပါရဂူဘွဲ့ကြောင်းလျှောက်ဖို့ဆိုတာဒီမှာ GRE summary work ဖြေရပါတယ်အဲ့ဒါက entrance exam လို့မျိုးပေါ့နော်အဲ့ဒီ GRE အမှတ်နဲ့ကိုဒီ undergrad မှာ grade စီပေါ့နော်အမှတ်နဲ့တိုက်တဲ့ကြောင်းလျှောက်ပေါ့နော်ပြီးရင်ဒီသူတွေကလည်းပတ်သက်တဲ့အလုံးမျိုးလုပ်ဖို့လို့ရှင်လေအဲ့ဒါအများကြီးအထောက်အကူရပါတယ်ပိုကောင်းတယ်ပေါ့နော်ဒီအကယ်၍ကိုကြောင်းဝင်ဝင်ရပြီဆိုလို့ရှင်ပထမနှစ်မှာကိုရွေးတဲ့လမ်းကြောင်းနဲ့တက်ဆိုင်တဲ့အတန်းလေးတက်ရတယ်။ပထမနှစ်ပြီးလို့ရှိရင်တော့ညာစုကဒီကိုရဲ့ lab ထဲမှာအလုံးလောက်တာပဲပေါ့နော်။ဒီကိုနဲ့တက်ဆိုင်တဲ့သူစေတနာကိုအလုံးလောက်တာပါပဲ။ဒီပါရဂူရဖို့ဆောင်းမွေးပွဲအကြီးတစ်ခုဖြေရတယ်။နှစ်လဲလောက်မှာနှစ်နှစ်လောက်ဝင်ပြီဆိုလို့ရှိရင်အဲ့ဒီ entrance exam လို့မျိုးပေါ့နော်။ comprehensive exam လို့ခေါ်တယ်။အဲ့ဒီဆောင်းမွေးပွဲဖြေရတယ်။အဲ့ဒီဆောင်းမွေးပွဲအောင်ပြီဆိုလို့ရှိရင်PhD candidate ဖြစ်ပြီဆိုပြီးတော့တက်မှတ်တယ်ပေါ့နော်အဲ့ဆောင်မီလို့ရအရေးကြီးဆုံးပေါ့အဲ့ဆောင်မီပဲပြီးလို့ရှိရင်ကိုယ့်ရဲ့ဥပဒေနာလောက်တဲ့ thesis ကိုပေါ့နော်ပြီးအောင်လုပ်ရတယ်ပြီးအောင်လုပ်ပြီးရင်အဲ့ thesis ကို defense လုပ်ရတယ် defense လုပ်တဲ့ဆိုရင်အခုကျမတို့မှာ thesis committee ဆိုတာရှိတယ် thesis committee ဆိုလို့ရှိရင်ကျောင်းကကိုယ်နဲ့တက်ဆိုင်တဲ့ professor 5ယောက်အဲ့ committee မှာပါတယ်ပေါ့နော်အဲ့ professor 5ယောက်ကကိုယ့်ရဲ့ thesis ကို monitor လုပ်ရတာပေါ့နော်ကိုလုပ်ထားတဲ့သူစေတနာကိုဒီဆရာကြီးကျောင်းကကျောင်းသားတွေကို present လုပ်ရတယ်ပေါ့နော် present လုပ်ပြီးလို့ရှိရင်မိကုန်းနဲ့မိမယ်ကိုကဖြေရမယ်ပြီးရင်ကိုလိုအပ်တာတွေထပ်လုပ်ခိုင်းမယ်မလိုဘူးကိုကပြန်ပြီးတော့ argue လုပ်ခြင်းတွေဆိုလည်းသူတို့နဲ့ပြန်ပြီးတော့ဆွေးနွေးပေါ့နော်ဒါ defense လုပ်တယ်လို့ခေါ်တာပေါ့အကောင်လုံးအဲ့ defense လုပ်တာအောင်မြင်ပြီဆိုလို့ရှိရင်တော့ဒါပါရဂူဝဲရတယ်ပေါ့နော်
ဒီမှာပညာကိုခုလိုပေါ့နော်ပါရဂူဘွဲ့ထီလေးလာဖို့အတွက်ကအမျိုးသမီးတူဦးနေလည်းဘလို့ခက်ခဲတယ်ပြင်ပါလေရှင
်အဓိကဒီလမ်းကြောင်းရွေးပြီးွားပြီဆိုလို့ရှင်မလွယ်ဘူးပေါ့နော်ဒီလမ်းကြောင်းကအချိန်ကြီးပေးရပါတယ်ဒါသူရေသနာဆိုတော့ကိုရမယ် result ကလည်းမတိကြဘူးပေါ့နော်အဲ့တော့ဒီအမျိုးသမီးတွေအနေနဲ့ကြတော့အချိန်နဲ့ပင်ပန်းတာနဲ့ပေါ့နော်အများကြီးတခြားအများကြီးစဉ်းစားကြရလို့ရပါပေါ့တော့အဲဆိုတော့မိသားစုတခြားကိစ္စတွေအတွက်အချိန်ညော့တာပေါ့အခုလိုအရင်အချိန်ပေးရတဲ့အလုပ်မျိုးကြတော့အမျိုးသမီးအနေနဲ့လုံနိုင်တာနေရပေါ့ပြီးတော့အောင်မြင်မှုရှိရလဲနည်းနည်းတော့နည်းမဲ့ပါလို့လဲဆိုတော့တခြားကိစ္စတွေရှိနေတယ်ပေါ့နော်ကြောင့်မို့လို့ဒီကရီယာကို affect ဖြစ်နိုင်တာပေါ့
Cause it only serves to make me more determined to achieve my final goal. And I come back even stronger, not enough.